Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော်ကနေ2016ခုနှစ် November 24ရက်ကြာသပိုင်းညနေခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်မဒီညနေခင်းအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါယူကောက်ခံသမ္မတဒေါ်နယ်ထရန့်ဟာမဲဆွယ်စည်းဝေးကာလအတွင်းအပြင်းထန်ပြောဆိုကြေပေးခဲ့တာတွေကအများအပြားကိုပြောင်းလဲပြောဆိုလာပါတယ်။အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာကျေးဇူးတော်နေ့ဖြစ်ပြီးနှစ်ဆင်လုံးနေကြအလှပြလှည့်လည်ပွဲလုပ်မဲ့နယူးယောက်မှာလုံခြုံရေးအထူးတင်းကျပ်ထားပါတယ်။မြောက်ကိုရီးယားပေါ်ချမှတ်မဲ့ဒဏ်ခတ်ရယူမှုအစ်တစ်ကိုတရုတ်နဲ့အမေရိကန်တို့သဘောတူလိုက်ပြီးလို့ကုလသမဂ္ဂဘက်ကသတင်းထုတ်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါခင်ဗျာဒီကနေ့တင်ဆက်မယ့်သတင်းတွေထဲမှာတော့အခုဒီဖြစ်ပွားနေတဲ့လက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်ပြီးအမျိုးသားပြည်လဲတင်းမြဲရင်းတဲ့ညီကြေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်အပေါ်တိုင်းရင်းသားအဖွဲ့တွေကဘယ်လိုတုံ့ပြန်ကြပါလဲ
ဒီမှာတမတော်ကကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေကိုဟိုယူယူချူချူဆောဆောတမန်အာချီမုံနေတဲ့အပေါ်မှာဒါတော့ဆန်းစုကြည်ကလက်ခံတော်သူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်
ပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှတာဖုံးကျော်ပြောသွားတာပါတခါဒီအခိုင်ပြင်းနဲ့မောင်တော်ဒေတာမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်စိုးရိမ်မကင်းဖြစ်တဲ့အကြောင်းအသိပေးဖို့မြန်မာတမ်မတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ကောက်ခဲ့တာဒါလို့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အီးတန်စင်တို့ကညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
ဒီလအစောပိုင်းမှာရွေးကောက်ခံသမ္မတဖြစ်လာပြီးကြတဲ့ကဆိုရင်မဲဆွယ်ပွဲကာလအတွင်းသူပြောခဲ့တာတွေကအများပြားနဲ့ပတ်သက်ပြီးဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေပြောင်းလဲလာပါတယ်။ဟီလာရီကလင်တန်နဲ့ပတ်သက်ရင်အီးမေးလ်အချုပ်တော်ဝန်ကိစ္စစုံစမ်းစစ်ဆေးမယ်လို့ပြောခဲ့တာကိုမလုပ်တော့ဘူးဆိုတဲ့သဘောမျိုးပြောလာပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းဆောက်မယ်လို့အကြီးအကျယ်ပြောခဲ့တာကနေအခုတော့တချို့နေရာတွေမှာခြံစည်းရိုးကမယ်လို့ပြောင်းပြောလာတယ်လို့ရက်တရာအတွင်းလှုပ်ဆောင်မယ်လို့ပြောထားတဲ့ထဲမှာလည်းအဲ့ဒီအစီအစဉ်ပါမလာတော့ပါဘူး။အမေရိကန်မှာအထောက်အထားမဲ့ဝင်ရောက်နေထိုင်နေတဲ့ရွှေ့ပြောင်းသူ70တန်းလောက်ကိုမူရင်းနိုင်ငံတွေစီပြန်ပို့မယ်လို့ပြီးခဲ့တဲ့နှစ်ကပြောခဲ့ပေမဲ့အခုတော့ရာဇဝမှုကျူးလွန်နေဆိုတဲ့ဆွဲချက်နဲ့အဖမ်းခံထားရသူတွေကိုပြန်ပို့ရေးအာရုံစိုက်မယ်လို့ပြောလာပါတယ်။မဲဆွယ်ပွဲတုန်းကတော့အစ္စလမ်ဘာသာကိုးကွယ်သူအလုံးကိုအမေရိကန်နဲ့ဝင်ဝင်မပေးဘဲတားမြစ်မယ်လို့ပြောပါတယ်။အခုတော့မွတ်စလင်တွေမှတ်ပုံတင်ဖို့ပလီတွေကိုစောင့်ကြည့်ဖို့အကြမ်းဖက်ဝါဒဆွဲအစဉ်လာရှိတဲ့နိုင်ငံတွေကလူတွေဝင်လာတာကိုကန့်သတ်ဖို့နိုင်ငံတွင်းဝင်မဲ့ဘယ်သူကိုမဆိုအပြင်းအထန်လေ့လာဆန်းစစ်ဖို့စသည်အပြင်ရည်တည်ချက်မျိုးမျိုးနဲ့ပြောလာနေပါတယ်။ဒါအပြင်အိုဘားမာကဲလို့ခေါ်တဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ရာဒီဂရုပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာပါရီသဘောတူညီချက်စတာတွေနဲ့ပတ်သက်ပြီးအရင်ပြောဆိုခဲ့တာတွေကနေလည်းပြောင်းပြောလာနေပါတယ
်။တရီကီနိုင်ငံတောင်ပိုင်းမြို့အဒနာမှာအစိုးရအဆောက်အဦတစ်ခုကိုပြစ်မှတ်ထားပြီးတော့ကားဘုံးထောင်ဖောက်ခွဲတိုက်ခိုက်တာကြောင့်လူနှစ်ဦးထက်မနည်းသေဆုံးပြီးတော့16ယောက်ဒဏ်ရာရတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါတယ်။အဒနာမြို့တော်အုပ်ချုပ်ရေးမှူးရုံးဝင်ပေါက်အနီးမှာကာယနာနေရာကနေဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့အုပ်ချုပ်ရေးမှူးမာမွတ်ဒီမီတက်ကအစိုးရပိုင်းအနာဒူလာဒူလူသတင်းဌာနကိုပြောပါရယ်အမျိုးသမီးတခုကတိုက်ခိုက်တာလို့ယူဆရတဲ့အကြောင်းကိုလည်းသူကပြောပေမဲ့လေဒါဟာအသေးခံဘုံးခွဲတိုက်ခိုက်မှုလားဆိုတာတော့မပြောတော့ပါဘူးတူရကီနိုင်ငံမှာတစ်နှစ်ကျော်ကြာကာလအတွင်းမှာလူတွေတည်ကြည်တဲ့အထိဖြစ်ခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုတွေဇက်တိုက်ဆိုးဆိုးလို့ဖြစ်လာနေတာကြောင့်ဖြစ်လာနေတဲ့နေရာမှာကာတလနက်ကင်အဖွဲ့ဒါမှမဟုတ် RS သွေးကြွတွေကလှုပ်ဆောင်တာဖြစ်ပုံရတဲ့တဲမှာအခုဖြစ်ရကနောက်ဆုံးမှာပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာကားရက်နားတဲ့နေရာမှာကားတွေအတော်များများမီးလောင်ခဲ့တယ်လို့အစိုးရအဆောက်အဦလည်းထိခိုက်ပျက်စီးခဲ့တဲ့အကြောင်းကိုအာနာတူလူသတင်းဌာနကကြေညာလိုက်ပါတယ်။ဒရယာသူတွေကတချို့ကစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့မြို့တော်ဝန်ဟူစီရင်ဆိုစလူကလည်းပြောလိုက်ပါတယ်။အရင်တိုက်ခိုက်မှုတွေမှာတော့အာနာပိုင်တွေကစုံစမ်းစစ်ဆေးမှုတွေထိခိုက်နိုင်မဲ့သတင်းအချက်လက်တွေနဲ့တပ်ပုံတွေကိုထုတ်လွှင့်ပြသတာဖော်ပြတာတွေကိုတားမြစ်ခဲ့ပါတယ
်။ဆိုမာလီပင်လယ်ဒေသတွေရဲ့တိုက်ခိုက်မှုတိတိတသာရော့ကျသွားပြီးတဲ့နောက် Ocean Shield ဆိုတဲ့စစ်စင်ရေးကိုမြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ကအဆုံးသတ်လိုက်ပါပြီ။နေတူအဖွဲ့အနေနဲ့အိန္ဒိယသမုဒ္ဒရာအတွင်းနောက်ဆုံးအကြိမ်ကင်းထောက်လှည့်လည်တဲ့လုပ်ငန်းကိုဒိမတ်တော်ဝင်လီတက်ကလုပ်ခဲ့ပါတယ်။နေတူအဖွဲ့ရဲ့ဒီစစ်စင်ရေးဟာပင်လယ်ဓားရန်ကိုနိုင်ငံတကာပူးပေါင်းညှိနှိုင်းပြီးတုံ့ပြန်လှုပ်ဆောင်တာမှာအကြီးအကျယ်အောင်မြင်မှုရခဲ့တဲ့လုပ်ငန်းတွေကဒီစိတ်တပိုင်းမှာဒီစစ်စင်ရေးထဲမှာဥရောပသမဂ္ဂ EU အမေရိကန်ပြည်ထောင်စုနဲ့တခြားတီးခြားလွတ်လပ်တဲ့နိုင်ငံတွေပါဝင်ပါတယ်။အာဖရိကဥဂျိုဒေသကမ်းလွန်မှာပင်လယ်ဓားရန်အဆိုးဆုံးရှိခဲ့တဲ့အချိန်ကစီးပွားရေးအရဆုံးရှုံးမှုဟာဒေါ်လာတန်း9000အထိရှိခဲ့ပြီးလူ1000ကျော်ပြန်ပြီးဆွဲခံခဲ့ရပါတယ်။2010-2011ခုနှစ်မှာတိုက်ခိုက်မှုအမြင့်ဆုံးအချိန်တုန်းကတင်မောအဆင့်30ကျော်အထိတိုက်ခိုက်ခံခဲ့ရပြီး2012ခုနှစ်ကတည်းကဆိုရင်အောင်မြင်သွားတဲ့ပင်လယ်ဓားတိုက်ခိုက်မှုတစ်ခုတည်းမှမရှိတော့ပါဘူး။အခုကမှတော့ နေတိုးအဖွဲ့အနေနဲ့ပင်လယ်နဲ့ထဲမှာရုရှားရန်ကိုဟန့်တားဖို့နဲ့မြေထဲပင်လယ်ထဲမှာလူမောင်ခိုကူးသူတွေကိုနှိမ်နှင်းဖို့အရင်းမြစ်တွေကိုရွှေ့ပြောင်းအသုံးချနိုင်တော့မှာဖြစ်ပါတယ်
။အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာဒီကနေ့မှကျင်းပမဲ့နှစ်ပတ်လည်ကျေးဇူးတော်နေ့အလှပြကားတွေလှည့်လည်တဲ့ပွဲအတွက်တဲအိတ်တွေပြင်တင်ထားတဲ့ထရက်ကားတွေမိုင်းရှာခွေးတွေပါဝင်လုံခြုံရေးတိုးမြှင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအလှပြလှည့်လည်ပွဲဟာတကယ်ပြစ်မှတ်ကောင်းမယ်လို့ IS စစ်သွေးကြွတွေရဲ့ online magazine မှာပြီးခဲ့တဲ့သတင်းဘက်ကရေးထားပြီးတော့လူတွေတိုက်ဆုံးဒဏ်ရာရအောင်ကားတွေကိုတုံးပြီးတိုက်ခိုက်ဖို့သူတို့နောက်လိုက်တွေကိုအကြံပြုထားပါတယ်။ပြင်သစ်နိုင်ငံ Nice မြို့မှာ Bastille Day လို့ခေါ်တဲ့ဇူလိုင်လ14ရက်မြို့သားနေလုံကတိုက်ခိုက်သူတဦးကနေကုန်တင်ကားတစ်စီးကိုလူအုပ်ကြားတဲ့ကိုမောင်းဝင်တိုက်တာကြောင့်လူ80ကျော်သေဆုံးရတဲ့ဖြစ်ရပ်ဟာသူတို့လက်ချက်လို့ IS တွေကပြောထားပါဗျ။ခိုင်မာတဲ့ချင်းချောက်မှုမျိုးရထားတာမျိုးတော့မရှိပေမဲ့လည်းမန်ဟန်တန်အရက်ကိုဖျက်သွားမယ်။နှစ်မိုင်ခွဲရှည်တဲ့အလှပြလှည့်လေလမ်းကြောင်းတစ်ချောင်းမှာအရက်ဝင်နေရော uniform နဲ့ရောရဲတပ်ဖွဲ့ဝင်3000ကျော်ကိုချထားမယ်လို့ New York မြို့ရဲတပ်ဖွဲ့ကပြောပါဗျ။လှည့်လေပွဲကနေဒီလက်လေပွဲကိုတော့အရှေ့ပိုင်းဒေသစံတော်ချိန်မနက်9နာရီမှစမှာပါဒီပွဲကိုလူ3000နီးပါးလာကြည့်ဖို့ရှိတယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်လုံခြုံရေးအတွက်အားဖြည့်တဲ့အနေနဲ့မြို့တော်တန်ရှင်းရင်အစင်း80ကျော်မှာတဲတွေကိုတင်ပြီးတော့အလှပြလှည့်ပွဲလမ်းတစ်လျှောက်မှာလမ်းစုံလမ်းကွာတွေနဲ့အချက်ချာကြတဲ့နေရာတွေမှာဗိုလ်တပ်နေလေကလေးကပိတ်ရထားပါတယ်ပြည်သူနိုင်ငံ Nice မြို့မှာတိုက်ခိုက်ခံရတာကိုသင်ခန်းစာယူပြီးအခုလိုထရက်ကားတွေကိုချထားတာပါလှည့်လေပွဲလမ်းတစ်လျှောက်မှာတန်ဆူးကျို့အကရန်တွေကိုလည်းချထားပါတယ်
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်ကနေကြာသပတေးညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့တူရကီတပ်ဖွဲ့တွေကိုစီးရီးယားအစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲပြီးတဲ့နောက်ဒီကနေ့မှာတော့တူရကီ F-16 စစ်လေယာဉ်တွေကိုအရေးပေါ်အသင့်ပြင်ခိုင်းထားပါတယ်။အဲဒီတိုက်ခိုက်မှုကြောင့်တူရကီစစ်သား3ဦးသေဆုံးပြီး10ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူ2ဦးကစိုးရိမ်ရပါတယ်။စီးရီးယားလေတပ်က L-39 Albatross အပေါ်စားစစ်လေယာဉ်တစ်စင်းရဲ့ဗိုလ်ဒူးနေညကတိုက်ခိုက်မှုအပေါ်စိုးရိမ်နေတဲ့အကြောင်းအနောက်နိုင်ငံတန်တမန်တွေကပြောပါတယ်။ဒီဖြစ်ရဲ့အကြောင်း9နှစ်ကြာစီးရီးယားပြည်ပခတ်မှာအန်ရယ်ကြီးလာတဲ့အခြေအနေတွေရောက်သွားစေနိုင်ပြီးစီးရီးယားနဲ့တူရကီကြားပြင်းထန်တဲ့ထိတိုက်တွေ့မှုတွေဖြစ်လာမှာကိုစိုးရိမ်ကြတာပါအစောပိုင်းမှာတော့အာလပိုမြို့အရှေ့မြောက်ဘက်အယ်ဘတ်မြို့နားမှာစစ်သားတွေတည်ဆုံတဲ့ဖြစ်ရပ်ကို IS အစွန်ရောက်ဖွဲ့ရဲ့လက်ချဲလို့ပြောခဲ့ပါသေးတယ်ဒါပေမဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာတော့စီးရီးယားလီဒါလက်ချက်ဖြစ်တယ်လို့တူရကီစစ်ဘက်ကပြောထားပါတယ်တည်ဆုံစစ်သားတွေရဲ့ရုပ်လောင်းတွေကိုတူရကီတောင်ဘက်နယ်စပ်ကီလစ်မြို့ကိုတည်သွားပြီးပါပြီIS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria တိုက်ခိုက်တပ်တွေကိုအထောက်ပံ့ပြုဖို့နဲ့ Syria ခလက်နက်ကင်တွေကနေမြေသိမ်းယူတာတွေကိုတားဆီးဖို့အတွက်ပြီးခဲ့တဲ့ဩဂုတ်လမှာ Syria မြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေလွတ်ခဲ့တာပါ Syria ခလက်နက်ကင်တွေကိုတူရကီအရှေ့မြောက်ပိုင်းကခတ်တပုံတွေနဲ့ဆက်ဆက်ရှိတဲ့အဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပါတယ်
ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုနဲ့မဟာမိတ်ဖွဲ့ထားတဲ့စာချုပ်ကိုအဆုံးသတ်ပြီးတော့တရုတ်နဲ့ရုရှားလိုတခြားနိုင်ငံတွေကထိန်းချုပ်တာကိုအမတူဘူးဆိုရင်သမ္မတရော်ဒရီဂိုဒူတာတေအစိုးရနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့မဖြစ်နိုင်ဘူးလို့ဖိလစ်ပိုင်ကွန်မြူနတီသဘုံတွေကပြောလိုက်ပါတယ်မီလာမျိုးတော်အရှိတောင်ဘက်ဆီယာရာမက်ဒရတောင်တန်းတွေတဲကလေဝဲနေရာတစ်ခုမှာဗုဒ္ဓဦးနေတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောတော့တာပါဩဂတ်စာတုံးကသမရဒူတာတိကြီးညာခဲ့တဲ့အဖြစ်ခက်ရစဲရီကိုစစ်ဘက်ကအကြိမ်တရာကျော်ချိုးဖောက်ခဲ့တဲ့ထောက်ထားတွေရှိတယ်လို့လည်းပြည်သူတက်မတော်သည့် NPA တက်မှုနဲ့ပြောခွင့်ရဂျေမီပက်ဒီလာကပြောလိုက်ပါတယ်။အဲ့ဒီအဖြစ်ရဲ့ချိုးဖောက်မှုတွေထဲမှာထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့စောင့်ကြည့်ထောက်လိုင်းတာတွေလည်းပါဝင်ပါတယ်။မော်ဝါဒီသဘုံတွေအနေနဲ့သမရဒူတာတိနဲ့ဆွေးနွေးရေးကိစ္စရပ်ဆက်ပြီးတော့ရက်တီထားတယ်လို့ပြောခွင့်ရပက်ဒီလာကဆိုပါတယ်ဒါပေမဲ့အာနာရှင်ဟောင်းဖာဒီနန်မာကုဆေဂျီအလောင်းကိုသူရဲကောင်းတင်ကြိုက်မှာမြုံနံခွင့်ပြုတဲ့ကိစ္စနဲ့စီရင်တန်မူရေးဆေးဝါးသုံးဆွဲသူတွေကိုတတ်တဲ့ကိစ္စတွေပေါ်ဝေဖန်ပြောဆိုပါတယ်1968ခုနှစ်မှာထူထောင်ခဲ့တဲ့ဖိလစ်ပိုင်မော်ဝါဒီတပုံအဖွဲ့ဟာကမ္ဘာမှာတည်တန်းရှိဆုံးကွန်မြူနတီတပုံအဖွဲ့ဖြစ်ပါတယ်သမရဒူတာတေပါဝင်ဖိလစ်ပိုင်သမရ60နဲ့ငင်းချင်းဆွေးနွေးပွဲတွေလုပ်ခဲ့မှုပါတယ
်ကိုရီးယားရဲ့ဒုံးကျင်တဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးချမှတ်မဲ့တန်ခတ်အရေးယူမှုအသစ်တွေပေါ်အမေရိကန်နဲ့တရုတ်တို့သဘောတူလိုက်ကြပြီလို့ကုလသမဂ္ဂလူမျိုးရေးကောင်စီအကြီးအကဲတန်တမန်တူကပြောပါတယ်။ဆုံးဖြတ်ချက်မူကြမ်းအစ်ကိုမဲခွဲဆုံးဖြတ်ဖို့နောက်သတင်းပတ်တွင်အစင်းသင်းဖြစ်နိုင်တယ်လို့အဲ့ဒီတန်တမန်ကပြောပါတယ်။ဒါပြင်မူကြမ်းကိုမဲခွဲဆုံးဖြတ်ရေးတိတ်ပြီးတော့စိတ်မပါလာတဲ့ရုရှားအနေနဲ့ဗီဒီယိုအနာသုံးပြီးပယ်မချောက်အောင်တရုတ်ကဆွဲဆောင်စည်းရုံးနိုင်မှာရှိတယ်လို့လည်းဆိုပါတယ်။စက်တင်ဘာလ9ရက်နေ့မှာ ၅ချိန်မြောက်နဲ့အကြီးဆုံးနျူကလ িয়ার ဖောက်ခွဲစမ်းသပ်မှုကိုမြောက်ကိုရီးယားလုပ်ခဲ့ခြင်းကလေးကပိုတင်းကျပ်တဲ့တန်ခတ်ရည်ယူမှုတွေကိုချမှတ်ဖို့အမေရိကန်နဲ့တရုတ်တို့ဆွေးနွေးလာကြတာပါ။မြောက်ကိုရီးယားချင်းချောက်မှုကိုရင်ဆိုင်တဲ့နေရာမှာအမေရိကန်နဲ့တရုတ်တို့ပို့ပြီးအနီးကပ်လက်တွဲလှုပ်ဆောင်လာတယ်ဆိုတာကိုကြားတဲ့အတွက်အခုဖြစ်ထွန်းမှုအသစ်ဟာရေးပါတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်
။တရုတ်နိုင်ငံကြံကြီးပြင်းနေအရှိပိုင်းကဆောက်လုပ်ရေးနေရာတစ်ခုမှာဒီကိမနက်ပိုင်းတော့ကညံစင်ပြိုကျတာကြောင့်လူ40ထပ်မင်းနဲ့တိုက်ဆုံတဲ့အကြောင်းကိုတရုတ်အစိုးရသတင်းဌာနကဖော်ပြထားပါတယ်။ဒေသဆန်ကြောင်ချိန်မနက်9နာရီခွဲလောက်မှာဖန်ချန်မြို့မှာတိုက်ဆောက်နေတဲ့လျှက်စစ်တပ်အားပေးဆက်ယုံ AAP မျှော်စင်ကအောက်ခံပလက်ဖောင်းပြိုကျသွားခဲ့တယ်လို့ဒေသဆိုင်ရာလုပ်ငန်းခွင်ဘေးကင်းလုံခြုံရေးဌာနကအရာရှိတဦးကတယ်လီဖုန်းကတဆင်ပြောလိုက်ပါတယ်။ AAP မျှော်စင်အောက်ခြေကွန်ကရစ်အခင်းတစ်လျှောက်မှာတန်ပိုက်လုံးတွေနဲ့အစ်စ်ပြားတွေနေရာအနှံ့ပြိုကျပျက်စီးတွေကိုတော့ရုပ်သံသတင်းတွေမှာဓာတ်ပုံနဲ့ဖော်ပြထားပါတယ်။တရုတ်နိုင်ငံဟာမကြသေးခင်လတွေအတွင်းမှာစက်မှုလုပ်ငန်းဆိုင်ရာမတော်တဆမှုကြီးတွေဇက်တိုက်ဆိုလိုပြုံးတွေ့ခဲ့ရပြီးတော့ဒါဟာအကျင့်ပြတ်ချစားမှုတွေနဲ့ဘေးကင်းလုံခြုံရေးကိုအလေးမထားတာစီးပွားရေးနှေးကွေးနေတဲ့အချိန်ကုန်ထုတ်လုပ်မှုတိုးမြင့်ဖို့ဖိအားပေးခံနေရတာကြောင့်ဖြစ်ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်ဒီကနေ့မနေ့နှင်းကြပါတယ်။ပုံမှန်ထက်ပိုအေးတဲ့လေတူကြောင့်အခုလိုနှင်းကြလာတာပါ။ရေခဲမှတ်ထက်ပိုတဲ့အပူချိန်ကြောင့်နေရာအများစုမှာနှင်းတင်ကျန်နေတာမျိုးမရှိပေမဲ့တူချုံမျိုးအနောက်ဘက်အစွန်စင်ကြေပုံးရောက်ွက်တွေကလူသွားလမ်းတွေနဲ့ကားတွေပေါ်မှာတော့နှင်းတွေတင်ကျန်နေတာရှိပါတယ်။တူချုံမျိုးတွေမှာနှင်းတုတလက်မလောက်အထိကျနိုင်ပြီးမျိုးတော်အနောက်မြောက်ဘက်ကတောင်တွေမှာပိုကျနိုင်တယ်လို့မုလုဝဒပညာရှင်တွေကခန့်မှန်းထားပါတယ်။နှင်းကြောင့်မနှစ်ပိုင်းအသွာလာများချိန်မှာယထာခီးစဉ်တွေအနှင်းငယ်နှောင့်နေတာမျိုးတော့ရှိပါတယ်။အခုလိုနိုဝင်ဘာလတူချုံမျိုးလေကောင်မှာနောက်ဆုံးအချိန်နှင်းကျခဲ့တာကတော့1962ခုနှစ်ကဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဲ့ဤတန်စင်တို့ကကြေညာပေးခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါရီနဲ့ပတ်သက်ပြီးအမျိုးသားပြည်နယ်တင်မြင့်ရေးနဲ့ညီငယ်ရေးဘူဒါနာဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေကြောင်းပလောင်လက်နက်ကိုင်အဖွဲ့ဘက်ကတုံ့ပြန်လိုက်ပါတယ်။လက်ရှိရှမ်းပြည်နယ်ရှမ်းမြောက်ဒေသပြည်ပခါမှာပါဝင်နေတဲ့ပလောင်နဲ့ကချင်တပ်ဖွဲ့တွေကတော့အစိုးရနဲ့တပ်မတော်ဘက်က UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများကောင်စီရဲ့တင်ပြချက်အတိုင်းတပြည်လုံးပြစ်ခတ်ရစဲရေးကိုကျင်းညာနိုင်ရေးလိုလားနေပါတယ်။ဒီအကြောင်းကိုမှုစွာကတင်ပြပေးထားပါရခင်ဗျာ။
ဟုတ်ကဲ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးဗုဒ္ဓဦးနေ့ကတော့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီပရိပခနဲ့ပတ်သက်ပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာမြန်မာပြည်ငြိမ်းချမ်းရေးအတွက်တခုတည်းသောလမ်းကြောင်းဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဖြစ်ကြောင်းငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်တကားဖွင့်ထားပြီးဒန်းတူပါဝင်ရေးအတွက်ကြိုးဆိုကြောင်းနဲ့လာမယ့် February လမှာကျင်းပမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမှာပါဝင်ပြီးငြိမ်းချမ်းရေးခီးကိုအတူလျှောက်လှမ်းဖို့တိုက်တွန်းကြောင်းကိုဖော်ပြထားပါတယ်လက်ရှိရှမ်းမြောက်ဒေသပြည်ပခမှာပါဝင်နေတဲ့ PSLF DNLA ကပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကသူတို့အဖွဲ့ရဲ့အမြင်သဘောထားကိုအခုလိုပြောဆိုပါတယ်
။ဟောအခုဖြစ်နေတဲ့တိုက်ပွဲအပေါ်မှာတောင်ဆန်းစုကြည်ရဲ့ရှုမြင်သုံးသပ်မှုကစစ်သမားဖြစ်ရှင်းနိုင်ဖို့အားအရန်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။အခုတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာတောင်ဆန်းစုကြည်ရှုမြင်လာတဲ့ကဒါအစိုးရတရဲ့အနေနဲ့ဒီမြန်မာတပ်မတော်ကကျွန်တော်တို့တိုင်းနာလက်နက်ကတပ်ဖွဲ့တွေကိုဟိုယွယွချွချွဆွမ်းဆွမ်းတမန်အာချီမုံနေတဲ့အပေါ်မှာဒီဒါဒေါ်ဆန်းကြီးကလက်ခံတော်သူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဖြစ်စဉ်လိုက်ချင်တယ်ဆိုရင်တော့ NGU လက်မှတ်ထိုးပြီးတော့27ရာစုပြည်လုံးကြီးကခါကိုပဲလာပါလို့ဒီလိုရေးထားတာကဒါကလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က NGU ကိုလည်းထိုးဖို့ကျွန်တော်အသိပြရှိတယ်ပြောတယ်မြန်မာတပ်မတော်ပေးဖို့ထိုး27ရာစုပြည်လုံးကြီးလာခံကျွန်တော်တက်နိုင်တယ်ပြောတယ်လည်းမြန်မာတပ်မတော်ကပေးမတဲ့ဘူးစိတ်မဲလေးထုတ်ယုံနေလာပါပြောယုံနေကျွန်တော်လက်တွေ့လာလို့မရတဲ့အခက်အခဲတွေများရှိပါတယ်
လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသပြည်ပခမှာကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းပါဝင်နေပြီးတိုင်းရင်းသားမဟာမိတ်လေးဘွဲ့ရဲ့27ရက်နေ့ထုတ်ပြန်ချက်မှာအစိုးရတပ်မတော်ရဲ့စီရေးဖိအားကြောင့်အခုလိုပူးပေါင်းတိုက်ခိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပြန်လည်တိုက်ခိုက်နေပြီးနေမြေဒေသတချို့မှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီတိုက်ပွဲတွေရက်ဆိုင်မှုအတွက်တော့သူတို့ရဲ့လူလာချက်ကိုပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။အာတိုက်ပွဲတွေရက်ဖို့ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာတပ်မတော်ကိုပြောပြီးတော့မှတပီလုံးအတိုင်းအတာအဖြစ်ခရရဲ့စိတ်ရဲ့အမြတ်လို့ခုလူတယ်။အခုထိုးနေတဲ့ထိုးစစ်တွေရက်ဖို့လူပါတယ်။ အဲ့ဒါဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေရက်ပြီးတော့မှနိုင်ငံတူဆီမီပွဲတွေညံရောက်လာမယ်ဆိုရင်တော့ဒါကတိုက်ပွဲတွေငြိမ်းသွားမှာပါအခုအဲ့လိုမဟုတ်ပဲနဲ့ဒီလိုကျန်ထိုးစစ်တွေပဲဆက်တိုက်ထက်လာမယ်ဆိုရင်တော့ကျွန်တော်တို့ကလည်းအပြန်လန်ခုခံနေတိုက်ပွဲတွေရတော့တော်တော်ဟောထက်ပြီးတော့မှကြာမဲ့သဘောရှိပါတယ
်မြို့သားပြန်လဲတင့်မြတ်ရေးနဲ့ငင်းချမ်းရေးဘ ਹੁ ဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကတရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူးKIO ရဲ့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တင်ပြချက်၉ချက်ကိုအစိုးရဘက်ကလက်ခံနေဆိုရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ဖို့ရှိကြောင်းသုံးသပ်ပါတယ
်။အစိုးရအနေနဲ့တပ်မတော် UNFC ရဲ့ပြစ်ခတ်တဲ့အချက်ရှိချက်သဘောတူရဲ့ဆိုလို့ရှိရင် NCA ထိုးဖို့ဖြစ်နိုင်တယ်ဆိုတာလေ။တတိုင်းဒီလုံဆိုင်ထိုးဖို့အတွက်ကြောတဲ့အချိန်မှာ UNFC ကောင်းဆောင်ဗိုလ်ချုပ်ကြီးဘန္နာပြောတယ်အဲ့ဒါအစိုးရဘက်ကလည်းကြေညာလိုက် UNFC အနေနဲ့လည်းကြေညာမယ် Nationwide အဆင့်ကိုအားလုံးဝိုင်းပြီးတော့ကြေညာလိုက်ရအောင်အဲ့ဒါပြောပြီးပြီးစာနဲ့လည်းပို့ပြီးပြီးနော်အဲ့ဒီကိုချက်ကိုအစိုးရသဘောတူလက်ခံတယ်ဆိုလို့ရှိရင်အားလုံးကအေးဆေးဖြစ်သွားမယ်လို့
UNFC ရဲ့တင်ပြချက်၉ချက်မှာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးကိုအစိုးရနဲ့တက်မတော်ဘက်ကကြီးညာဖို့အချက်တစ်ချက်လည်းတောင်းဆိုထားတာဖြစ်ပါတယ်။ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ DPN ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် Peace Commission နဲ့တွေ့ဆုံဆွေးနွေးနေရာမှာအချက်အချို့ကိုသဘောတူညီချက်ရထားပြီးဖြစ်ပါတယ်။ဒီလအကုံပိုင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ကိုလည်းနောက်ဆုံးအကြိမ်ဆွေးနွေးပွဲမှာသဘောတူထားပါတယ်။ဒီကနေ့မှာတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုနန်ခန့်မန်တုံနဲ့ကွက်ခိုင်ဒေသတွေမှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးမနက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အချက်အချာကြားတဲ့မူဆယ်၁၅မိုင်မှာလည်းတနအီကျော်ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ရှမ်းပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပြီးမှာတော့ရခိုင်ပြည်နယ်အရေးနဲ့ဆက်စပ်တဲ့သတင်းတွေကိုဆက်လက်တင်ပြသွားပါမယ်။ရခိုင်ပြည်နယ်မောင်းနှုံးဒေသမှာဖြစ်ပျက်နေတဲ့ပြည်ပခရီအပေါ်စိုးရိမ်မကင်းဖြစ်တဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာတမ်မတ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပါရယ်မြန်မာအစိုးရဘက်ကတော့ပြည်ပခရီဖြစ်ပွားပြီးနောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်နေရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသမှာအော်တိုဘားလအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြည်ပခရီနောက်ပိုင်းထွေပြေးတိမ်းချောင်သူယာနေချီရောက်လာနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကအခြေအနေတွေအပေါ်မှာစိုးရိမ်ပူပန်ရတဲ့အကြောင်းတရားဝင်အသိပေးဖို့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်ကြီးကိုတင်းနယ်လာနေကဆင့်ခေါ်ခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံတမ်မတ်ကြီးဦးမျိုးမြင့်တန်းကိုပြည်ပခရီအတွင်လူခွင့်ရေးချုပ်ပေါက်မှုတွေနေမြင့်မအေးမချမ်းဖြစ်မှုတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုထွက်ပြေးဝင်ရောက်လာတာတွေနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေကဖော်ပြကြပါတယ်မြန်မာနိုင်ငံသားရေးဝင်ကြီးညွှန်ကြားမှုချုပ်ဦးကျော်စရာကတော့ပြည်ပခဖြစ်ရာဒေသမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုတွေ့ဆုံချိန်မှာရှင်းပြခဲ့တယ်လို့ပြောပါတယ်
ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့ဒီလုံခြုံရေးလိုညလိုအပ်ချက်ရဒါတွေဒီလိုဆောင်နေတဲ့ဒေသပြသူရှိကြပါလေ။အတမန်ကြီးကလည်းကျွန်တော်တို့ရှေ့ပံပိုးပေးတဲ့အချက်လက်တွေပေါ့လေ။အဲ့တော့တကယ်လည်းကျွန်တော်ဒီဖြစ်စဉ်ဖြစ်ကလေးကပါကျွန်တော်ဘင်္ဂလားဒေ့ရှ်အရာကြီးသူပေါ့ဆိုင်မှုရှိပါလေ။အော်ဒီတက်လည်းကျေးဇူးပြတယ်။ဒါပေမဲ့ဒါပူပေါင်းဆိုင်မှုဆိုတာလည်းစစ်ဆောင်နေဆက်ပြီးတော့ရောသူပေါ့ဆောင်တော့မျောလင်းကြောင်းကျွန်တော်ဒါအဓိကပြောခဲ့တာ။ဒါကျွန်တော်တို့ဘက်ကတော့အတန်းနိုင်ဆုံးအင်းနော်ဘူလာချင်းနဲ့တောင်းလို့ပါမယ်ဆိုရက်ရက်ဒီချက်နဲ့ရက်ဒီထားပါ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံဆိုင်ရာကောင်စီအတွင်းဝင် Kamaru Action ကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်နေချိန်မှာလူခွင့်ရေးနှောက်ယှက်မှုတွေအင်အားသုံးဆောင်ရွက်မှုတွေအပါအဝင်ဆွဆွဲပြောဆိုနေတဲ့မစင်မချင်းလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တမတမတ်ကြတဲ့စုံစမ်းဖော်ထုတ်မှုတွေဆောင်ရွက်နိုင်အောင်နိုင်ငံတကာအတိုင်းအဝန်းကတောင်းဆိုထားတာတွေကိုမြန်မာစုအနေနဲ့စဉ်းစားပေးတယ်လို့တိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသတင်းတွေကဖော်ပြပါရယ်ဒါအပြင်ရခိုင်ပြည်နယ်မှာလူနည်းစုမွတ်စလင်တွေနေဆက်ဖြတ်ကျော်ပြီးခလုံးစရာနေရာတွေမရှာရလေအောင်မြန်မာစုအနေနဲ့ဒီကိစ္စကိုတင့်တော်တဲ့နိလနဲ့တုံးပြီးမြန်မြန်ဆောင်ရွက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတမ်မတ်ကြီးဦးမြင့်မြတ်တန်နဲ့တွေ့ဆုံကြီးမှာမြစ်တာရက်ခံခဲ့တယ်လို့ဆိုပါတယ်
င်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်ရှိဖြစ်ပျက်နေတဲ့လူနည်းစုမွတ်စလင်အရေးနဲ့ပတ်သက်လို့လက်တလောမြန်မာစုအနေနဲ့တိုက်ရိုက်ဆက်သွယ်ညှိနှိုင်းတာမျိုးမရှိသေးပေမဲ့မကြခင်မှာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကြားတွေ့ဆုံညှိနှိုင်းပွဲတစ်ခုပြုလုပ်သွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကပြောဆိုပါရတယ်။တလားကျော်ကြာမြင့်နေပြီဖြစ်တဲ့ဒီပြပခါကြောင့်အိုးအိမ်စွန့်ကွာထွက်ပြေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုနေဆက်ဖြတ်ကျော်ဝင်ရောက်နေတဲ့သူရာနေချီရှိနေပြီလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဦးကျော်စီရကအခုလိုတုံ့ပြန်ပါတယ်။
တချို့ပိုင်းလေးတွေကြတော့လေသို့သတင်းချက်လည်းရတယ်နော်ဒီသတင်းထုတ်ကြတဲ့ဟာလည်းတော့ပွားချောင်းတော့ကြည့်ပါလေအဲတော့လည်းကျွန်တော်တို့ကနားလေတော့ကတော့ချွာလေးတွေဒီမြေပြင်မှာရှိတဲ့သတင်းချက်တွေကိုတော့မှန်ကန်မှုရှိမရှိနောက်ကဘယ်လောက်တိုင်းတာရှိဆိုတော့ပွားချောင်းစစ်စစ်ဖို့လုံဆောင်ထားတယ်လို့ကျွန်တော်လည်းပါတယ်ခင်ဗျ
တချို့လူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကပြီးခဲ့တဲ့တနင်္လာနေ့တရက်ထဲမှာပဲအိုးအိမ်စွန့်ခွာထွက်ပြေးသူ800ကျော်ကုလသမဂ္ဂစခန်းနေမှာဝင်ရောက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဒီအပိုင်းအတွင်းမှာပဲမောင်တော်ဒေသတွင်းကကြီးရွာတရမှာအိုးအိမ်စွန့်ခွာထွက်ပြေးသူတွေ1000ကျော်ကိုမြန်မာစုအကတွေ့ရှိထားပြီးအစားအသောက်နဲ့တခြားလိုအပ်တာတွေကိုလည်းကူညီထောက်ပံ့ပေးနေပါတယ်။မကြခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသုံးသူဥယျာဉ်80ကျော်ရှိနေပြီလို့လူခွင့်ရေးလှုပ်ရှားတဲ့သူတွေကခမန်းပြောဆိုနေကြတယ်လို့မြန်မာစုအဘက်ကလည်းဒီဖြစ်စဉ်မှာပါဝင်နေလို့တန်တရားရှိတဲ့သူ400ကျော်ကိုလည်းဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကပြည်ပခရီအရင်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာမြန်မာတမ်မတ်ကိုစင့်ခေါ်ပြောဆိုခဲ့တဲ့အကြောင်းတင်ပြပြီးမှာတော့အင်ဒိုနီးရှားနိုင်ငံကဆန္ဒပြပွဲအကြောင်းကိုဆက်လက်တင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံအပေါ်မှာဒေသရင်းမွတ်စလင်နိုင်ငံတွေရဲ့ကန့်ကွက်မှုတချို့ရှိနေပါတယ်။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံမြန်မာတန်ယုံရှိမှာဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရခိုင်အရေးနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မလေးရှားအားကစားဝန်ကြီးကလည်းရခိုင်အရေးကိုအကြောင်းပြုပြီးတော့ဒီ Suzuki Plus ဘောလုံးပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးပမ်းမယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအသင်းချုပ်ကတော့အားကစားနဲ့နိုင်ငံရေးမရောရှက်ဘူးလို့ခိုင်ခိုင်မာမာပြောဆိုပြီးလာမယ့်စနေနေ့မြန်မာအသင်းနဲ့မလေးရှားအသင်းတို့အကြိတ်နဲ့ရှင်ပြန်ကြမယ်လို့ပြောဆိုလိုက်ပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ
။ရခိုင်ပြည်နယ်တွင်းကမွတ်စလင်အများစုနေထိုင်ရာမောင်တော်ဒေသတွင်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်မြမတပ်မတော်နဲ့ရဲတပ်ဖွဲ့တို့ပူးပေါင်းပြီးလုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာဒေသတွင်းမွတ်စလင်နိုင်ငံတွေရဲ့ကောက်ကွက်မှုတွေရှိနေတာပါ။ဒီကနေ့မှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာကမြန်မာတန်ရုံရှိမှာဒီကိစ္စနဲ့ပတ်သက်ပြီးမကျေနပ်ချသူတွေကနှစ်ချိန်တိုင်တိုင်ဆန္ဒပြခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံပထမအတွင်းဝင်ဒေါ်ဝင်းဝင်းခိုင်ထွန်းကတော့ဆန္ဒပြပွဲအခြေအနေနဲ့လုံခြုံရေးအခြေအနေကို VOE ကိုအခုလိုပြောပါတယ်
။စိတ်ရိုးဟင်ကြပါနဲ့အဲ့လိုမျိုးပြောပြီးတော့ပိုစတာတွေတိုင်းသူတို့ထောင်ထားရပါတော့။သူတို့ထောင်ထားပြီးတော့ဟိုဝါလောက်ထားတော့သူတို့ဘာသာစကားနဲ့အချင်းချင်းဟိုပါကောပြောပြခါကြစာရန်ပါပပန်းခွေလာပန်းခွေလေးချပန်းခွေတန်ယုံတရှိတကားမှာချအဲချပြီးတော့သူကဒီမှာရခိုင်ပြည်နယ်မှာဖြစ်နေကိစ္စတွေအများဆုံးရက်တံပို့တဲ့ဆိုတော့တနာပြရတယ်ဆိုပြီးအဲ့လိုပြောတာပေါ့နော်ပြည့်ခါကြတော့သူရဲ့ဟို statement letter ပေါ့နော်အဲ့လိုမျိုးဒီမလို့ပို့ပေါ့ရက်တံပို့ statement letter ပြီးတော့တန်ယုံကနေပြီးတယောက်ကနေပြီးတော့သူတွားယူလိုက်တယ်ယူပြီးရခါကြတော့ပြီးတော့ဟိုမနက်ကကြတော့စင်တိုင်းတော့မှပြီးသွားပြီစိတ်တိုင်းမစိမပြန်သွားရောအနည်းလူကတော့50လောက်ရှိအောင်เนาะနောက်နေ့လည်ကြတော့20ဟိုပါ22ရောက်အိမ်မန်တန်းရက်ကွက်လုံကြုံရေးရေးရေးနောက်တန်တမန်လုံကြုံရေးရေးရေးနောက်အဒီကယုံနှိမ့်နေရေးစုစုပေါင်း335ရောက်နောက်အဲ့လိုမျိုးဒီကယုံနှိမ့်နေတဲ့ရေးကတစီဒီမှာစောင့်ပေးတယ်ဒါသူနိုင်ငံသားရေးဝန်ကြီးဌာနသူလုံကြုံရေးတတိပြုကိုပဲမှာကြားထားအောင်เนาะရုံးပေးဖို့ရပါတယ်တော့မာထ
အင်ဒိုနီးရှားနိုင်ငံဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးထားပြီးဆန္ဒပြသူတွေကလည်းငြိမ်ငြိမ်ချမ်းချမ်းရှိခဲ့တယ်လို့မြန်မာတန်ယုံကပြောပါတယ်။မနေ့တုန်းကတော့မလေးရှားအကစားဝင်ကြီးကရခိုင်ပြည်နယ်တွင်ပဋိပက္ခတွေကိုညှိညွှန်းပြီးလက်ရှိမြန်မာအသင်းပါဝင်ရှင်ပြိုင်နေတဲ့ Suzuki Plus အာဆီယံဘောလုံးအဖွဲ့ချုပ်ပြိုင်ပွဲကနေမလေးရှားအသင်းနှုတ်ထွက်ဖို့ကြိုးစားမယ်လို့ပြောဆိုခဲ့တာပါ။အင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတော့မလေးရှားဘောလုံးအဖွဲ့ချုပ်ဘက်ကဒီကိစ္စကိုတလုံးတပါးရမှမပြောသလိုပွဲစဉ်တွေအပြောင်းလဲလဲမရှိဘူးလို့ VOA ကိုပြောပါတယ်။အားကစားမှနိုင်ငံရေးမရောရှက်ဘူးလို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကပြောဆိုပါတယ်
။တကယ်လို့တကယ်လည်းပြောရရင်ဘယ်လိုလူများရဲ့ pressure ပြီးလဲလေးရှားလေးစဉ်တွေကတော့တိုင်ဝမ်ကနှုတ်ထောင်းတိုင်ဝမ်ကနှုတ်ထောင်းလိုက်သူတို့အများကြီးဟို fine နဲ့ထိမယ်သူတို့နိုင်ငံကလည်းအသိခံရမယ်။နောက်တစ်ခုကကျွန်တော်တို့ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစိုးရအနေနဲ့ရောဖြစ်ဖြစ်တခြားကောင်တွေအဲ့လိုဦးနယ်ပတ်သက်တဲ့ဘောလုံးအဖွဲ့ချုပ်ဆိုပြည်ပြည်နဲ့အရေးယူတယ် ဒီနေ့ကအင်ဒိုနီးရှားနဲ့ဘန်ခံထားရတယ်လေ။နောက်ဆော်ဒီအာရေဗျအဲ့လိုပဲဘန်ခံထားတယ်။တို့ကဖြစ်ကြမှာမဟုတ်ပါဘူး။
မြန်မာနဲ့မလေးရှားတို့နိုဝင်ဘာလ26ရက်စနေနေ့မှာကစားရမယ့်ပွဲကတော့နှစ်သင်းစလုံးအတွက်အရေးပါတဲ့အဆုံးအဖြတ်ပွဲဖြစ်ပါတယ်။ဘောလုံးပွဲနဲ့ပတ်သက်လာရင်အတော်လေးအလွဲအမှားမခံတဲ့မြန်မာဘောလုံးပွဲကြည့်ပြိဿအခြေအနေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်အရာရှိချုပ်ဦးစိုးမိုးကျော်ကအခုလိုပြောပါတယ
်။ပြိဿကအရင်ကောင်းတယ်။ဟိုတော့ပြိဿနေတယ်မတူတော့ဘူး။ကျွန်တော်တို့ဒီမှာ fan cheering group ရဲ့လုပ်တာလေ။စင်ညာပေးစီစဉ်နေရောဟိုစီယုံးတဲ့စီစဉ်နေရောအများကြီးတို့လှုပ်ဆောင်နေကြတယ်။ဆိုတော့ဒါကအရင်ကအရင်ကြီးပါလေဒီကတော့ကျွန်တော်အရင်ကဟိုဘာမှပြဿနာတော့မရှိဘူးကျွန်တော်တို့တင်းတန်းအောင်ကျွန်တော်တို့ရှုံးတော့မှဘာမှဖြစ်ဘူးဒီကနေ့ရှုံးတော့ဘာမှဖြစ်ဘူးဆိုတော့ဒီတက်ကအချိန်ကြီးကောင်းပါလေဒီမှာအင်းတို့တကယ်နဲ့အားပေးကြ
စနေနေ့မှာကစားကြမယ်မြန်မာနဲ့မလေးရှားအသင်းတို့ပွဲမှာတော့မြန်မာအသင်းဘက်ကတရီကစားနိုင်ရင်တောင်မှဆီမီဖိုင်နယ်အဆင့်တက်ရမှာဖြစ်ပေမဲ့လို့ဦးစိုးမိုးကျော်ကတော့ပေါ်ဆလို့မရပဲစုစုစည်းစည်းကစားမှလူချင်းနဲ့ပန်းနိုင်ကိုရောက်မယ်လို့ပြောဆိုခဲ့ပါတယ်ရှင
်။ဟုတ်ပါရှင်များရှင်။ဒီမပြီးမှအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမှုလူတက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်ွယ်ကြရင်ကောင်းမလဲ။ဘယ်ပုံဘယ်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲ။လူလူအကြားပညာပေးလုပ်ငန်းတွေတွင်တွင်ကျယ်ကျယ်ဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြမယ်ရှင
်။လာမယ့်စနေနေ့တရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ဒီရေဒီယိုအစီအစဉ်အတန်လွှင့်နေတဲ့အချိန်ထဲမှာပဲဒီ VOA website ဖြစ်တဲ့ www.bamis.voanews.com နဲ့ VOA Facebook စာမျက်နှာတွေမှာဒီတရိုက်အတန်လွှင့်ချက်တွေကိုနားဆင်လို့ရပါတယ်ခင်ဗျာ VOA ကိုသောတာရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဂျာလာဘီနီညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကုချောချောသိန်းကထင်ညာပေးသွားမှာပါခင်ဗျာ
ဒီလားဆောင်ပွဲမှာရွေးကောက်ခံသမ္မတဖြစ်လာပြီးကြတဲ့ကဆိုရင်မဲဆွယ်ပွဲကာလအတွင်းသူပြောခဲ့တာတွေကအများပြားနဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်တွေပြောင်းလဲလာပါတယ်။အဲဒီလိုပြောင်းလဲလာတဲ့ကိစ္စတွေထဲမှာဟီလာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံနဲ့ပတ်သက်ပြီးအရေးယူမှုဆိုတဲ့ကိစ္စ၊အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းဆောက်မယ်လို့ပြောထားတဲ့ကိစ္စ၊အမေရိကန်မှာထောက်ထားမဲ့ဝင်ရောက်နေထိုင်နေတဲ့ရွှေပြောင်းသူစစ်တပ်သန်းကျော်နဲ့ပတ်သက်တဲ့ကိစ္စ၊အစ္စလမ်ဘာသာဝင်တွေအမေရိကန်တွေဝင်ခွင့်မပြုဘူးဆိုတဲ့ကိစ္စ၊အဝေါ်မကဲလို့ခေါ်တဲ့ကျမရဲ့ဆောင်းရှောက်မှုအစီအစဉ်နဲ့ရာဒီလူပြောလို့မှုထင်ကြွေးဆိုင်ရာပါရီသဘောတူညီချက်ဆရိုင်နဲ့ပတ်သက်တဲ့သူ့ရဲ့သဘောထားတွေကိုပြောင်းလဲပြောဆိုလာတာပါတူရကီနိုင်ငံတောင်ပိုင်းမြို့အဒနာမှာအစိုးရအဆောက်အဦတစ်ခုကိုပြင်မှတ်ထားပြီးကားဗုံးထောင်ဖောက်ခွဲတိုက်ခိုက်တာကြောင့်လူ၂ယောက်ထဲမှနေသေဆုံးပြီး16ယောက်ဒဏ်ရာရခဲ့တဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်အဒနာမြို့အုပ်ချုပ်ရေးမှူးရုံးဝန်ပေါင်းအနီးကကားရနေရနေရာမှာအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့အုပ်ချုပ်ရေးမှူးမာမှုဒီမာတာစ်ကအစိုးရပိုင်းအနာတိုလူတင်ဌာနကိုပြောပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့တူရကီတပ်ဖွဲ့တွေကိုစီးရီးယားအစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တူရကီအစိုးရကဆွဆွဲပြီးတဲ့နောက်ဒီကနေ့မှာတော့တူရကီ F-16 စစ်လေယာဉ်တွေကိုအရေးပေါ်အသိပြင်ခိုင်းထားပါတယ်။အဲဒီတိုက်ခိုက်မှုကြောင့်တူရကီစစ်သား3ဦးသေဆုံးပြီး10ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတူကစိုးရိမ်ရပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒီကနေ့ကျင်းပမယ့်နှစ်ပတ်တဲ့ကျေးဇူးတော်နေ့အလှပြကားတွေလက်လက်ပွဲတွေတဲတွေအပြည့်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်လုံခြုံရေးတိုးမြှင့်ထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီလာပြလှည့်ပွဲဟာတကယ်ပြတ်မှတ်ကောင်းမယ်လို့ IS တွေကပြောထားတာပါခင်ဗျာ
။တရင်ချင်းချုပ်ကိုကိုချေချော်သိန်းကကြီးညာပြီးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လည်ရေးမှုကတော့မတ်တင်ကြီးတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အောင်ပါ။နိုဝင်ဘာ24ရက်ညနေခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါသောတာရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်
This program has come to you from the Voice of America, Washington.